လာမယ့်2020ရွေးကောက်ပွဲမှာလက်ရှိသမ္မတဦးဝင်းမြင့်ရောနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ပါဝင်ရောက်ရွေးကောက်မှာဖြစ်ပြီး NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကစနေနေ့ပါတီဗဟုအလုပ်မှုဆောင်အဖွဲ့အစည်းအဝေးပြီးမှပြောသွားပါတယ်။အခုလိုသမ္မတဦးဝင်းမြင့်နဲ့ဒေါက်အောင်ဆန်းစုကြည်တို့ရွေးကောက်ပွဲမှာဝင်ရောက်ရွေးခံကြမှာနဲ့ပတ်သက်ပြီးပြည်ပရောက်မြမအရေးလေ့လာသူတွေရဲ့အမြင်တချို့ကိုမတ်အင်ဂျင်နိုင်ကပြောပြပေးပါမယ်ရှင်။
နိုင်ငံတော်သမ္မတဦးဝင်းမြင့်ရောနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်တို့ပါလာမယ့်2020ပြည့်ရွေးကောက်ပွဲမှာပါဝင်ရွေးကောက်မှာဖြစ်ကြောင်းနေပြည်တော်စီပင်ရိပ်သာမှာဂျွန်လ10ရက်နေ့ကပြုလုပ်ခဲ့တဲ့ NLD ဗဟိုအလုံးမှုဆောင်စည်းဝေးပြီးမှာပါတီပြောရေးဆိုခွင့်ရှိသူဒေါက်တာမျိုးညွန့်ကသတင်းထောက်တွေကိုပြောပါတယ်
ကျွန်တော်အဲ့ဒါကြီးကတော့ဒါသမရာကြီးနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကိုယ်တိုင်ဆုံးဖြတ်ရမယ်ကိစ္စတွေပါခင်ဗျာနော်ကျွန်တော်တို့တို့ဟာတို့ဝင်ရောက်ရွေးခံမယ်မဲဆန္ဒနေပြီမှာတော့ဒါမဲဆွဲခွင့်ရှိနေမှာပါနော်တပီလုံးအနေနဲ့မဲဆွဲဖို့ဆိုရင်တော့ဒီဟုတ်ချူရည်ရဲ့ထိပ်ပိုင်းတာဝန်မျိုးတို့ဆွန့်လွတ်မှာပဲတို့လုပ်တယ
်အခုလိုဦးဝင်းမြင့်နဲ့ဒေါအောင်ဆန်းစုကြည်အပြင် NLD ထိပ်ပိုင်းတာဝန်ရှိသူတွေပါဝင်ရွေးခန့်မယ်ဆိုတာကိုအများကမျှော်လင့်ထားကြောင်းနဲ့အခုလိုဆော့ဆော့စီစီထုတ်ပြောလိုက်တာကြောင့်ကြိုတင်ပြုစင်မှုတွေအတွက်ပိုကောင်းအောင်လုပ်နိုင်မှာဖြစ်ကြောင်း1990ရွေးကောက်ပွဲအနိုင်ရလွှတ်တော်အမတ်တအုပ်ဖြစ်တဲ့ဒေါက်တာတင့်ဆွေကပြောပါတယ
်ကျွန်တော်တို့ NLD အနေနဲ့ဒေါအောင်ဆန်းစုကြည်ရောအစ်ကိုဒါယူဝင်နေရောနောက်တစ်ခါအခြားဟိုပြည်နယ်နဲ့တိုင်းကဝန်ကြီးချုပ်တော်မြန်မာရောစိတ်ပင်ရောပုဂ္ဂိုလ်အားလုံးရောဟာပြန်လို့ရေးခံကြလိမ့်မယ်လို့ကျွန်တော်ယူဆတယ်။ဒါကြောင့်တိတ်တော်ဟိုမဆန့်ဘူး။တော့လည်းယူကြည့်တဲ့အဲ့ဒီလိုပြည်ဝင်သဘောလို့ထွက်ထားတော့အာမေပိမဲ့ပြည်သူလူအတွက်လည်းတောက်လေ။တောက်ရင်စင်ဖို့ဟိုလုပ်ငန်းတွေလည်းကိုပြီးလို့ကိုချုံမှုရေးမယ်လို့ကျွန်တော်အဲ့လိုပဲနေပါတယ်။
တနိုင်ငံလုံးအတိုင်းအတာနဲ့စီယုံရေးဆင်းမှုအတွက်ဒေါအောင်ဆန်းစုကြည်အနေနဲ့ယာရုကနေခိတအနားယူပြီးစီယုံရေးလုပ်နိုင်တယ်လို့တွက်ဆသူကတော့ဟောင်ကောင်ခြေဆိုင်အာရှလူခွေရေးကော်မရှင်ရဲ့ရှေ့နေဦးမင်းလွေဦးပါ။
အရင်အစိုးရလက်ထက်အဆက်ဆက်ပေါ့နော်အဲ့ဒီတုန်းကတော့ဒီလိုမျိုးလုပ်ခဲ့တာတွေမရှိဘူးကြ။လူတို့ကဒီလက်ရှိတာဝန်မှာဆက်လက်တာဝန်ထမ်းဆောင်နေတဲ့ဖွဲ့ဝင်တွေကနေပြီးတော့ပဲစီယုံလုပ်တော်ပြီးတော့မဲပေးကြတာဒီအခုဒီလိုရွေးချယ်တဲ့အစိုးရတက်လာတဲ့အခါကျတော့ဖွဲ့စည်းပုံခြေကံဥပဒေမှာဒီပြည်လုံးတိုင်းတာနဲ့မဲဆွဲစည်းရုံးမှုလှုပ်လာမယ်ဆိုလို့ရှိရင်လက်ရှိတာဝန်တွေကနေနှုတ်ထွက်ပြရမယ်လို့ပြဋ္ဌာန်းထားတဲ့အချက်ပြဋ္ဌာန်းထားတဲ့ဥပဒေနဲ့ညီတော်အောင်ဆန်းစုကြည်ကတနင်္ဂနွေလုံးစည်းရုံးရေးအတွက်ကိုယာရီကနေခိတအနာယူပြီးတော့ပူဆောင်ပြီးတော့စည်းရုံးရေးဆင်းနိုင်ဖို့ဆောင်ရွက်မယ်လို့ကျွန်တော်တို့ထင်တာပေါ့
။ဒေါအောင်ဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်အနေနဲ့လက်ရှိတည်ဆဲဥပဒေအရပဲလိုက်နာလှုပ်ဆောင်မှာဖြစ်ပြီးဒေါအောင်ဆန်းစုကြည်ရဲ့သဘောထားတွေကိုအများကတည်ပြီးဖြစ်တဲ့အတွက်တတိုင်းပြည်လုံးအတိုင်းအတာနဲ့အရင်ရွေးကောက်ပွဲလိုစီယုံရေးဆင်းဖို့မလိုဘူးလို့မြင်ကြောင်းဒေါက်တာတင့်ဆွေကပြောပါတယ်
။ဒေါအောင်ဆန်းစုကြည်ကဟိုတတိယလုံးဘယ်လိုပြောရလဲလျှောက်လေသွားလိုက်တာကတော့ပြန်ပေါင်းမှန်တာပေါ့နော်။ဒါပေမဲ့သူဘာမှဒီလဲတော့မဟုတ်ဘူးဒီချမ်းနေရတခြားတိုက်ပြည်တစ်ခုတခြားသူတစ်ခုဝိုင်းတောင်းမှာသူကပြောတယ်ဘာလို့ပြောဆိုတော့လူငယ်ကအများအမျက်စိကြောက်တော့ကြည့်နေကြတော့ TV တိုင်းပါအော်ဒေါအောင်ဆန်းစုကြည်စီအောင်ရတာကကျွန်တော်ကဒီလောက်ကြီးတော့ခက်တယ်လို့ကျွန်တော်မချင်ဘူးအဲ့ဒီတော့လည်းပဲသူမလာနိုင်လို့လည်းမဲပူရော့သွားမလာဆိုတော့ကျွန်တော်အဲ့လောက်ကြီးတော့သိမထင်ပါဘူးခင်ဗျာ
ဒါပြင် NLD ဟာအတိုက်ခံပါတီတွေအားလုံးထဲမဲတာစီရဖို့ရှိနေပြီး2015ရွေးကောက်ပွဲရလဒ်နဲ့တိတ်ကွာမှာမဟုတ်ဘူးလို့မြင်ကြောင်းဒေါက်တာတင့်ဆွေကသုံးသပ်ပါတယ
်နော် NLD ကိုရှင်းနိုင်တဲ့ချက်ပါတီကြီးကြည့်လိုက်လို့ရှိရင်တန်ခိုင်ပုံပြရလေကျွန်တော်တို့ပြည်သူလူထုထောက်ခံမှုကအရင်နဲ့ပိုရပါမလားလို့တော့ကျွန်တော်တံပြားရှိတယ်ချပါတီကြီးကလည်းတော့လုံးလာလာရှိကုန်မရှိဘူးကျွန်တော်အမြင်ကပေါ့ဆိုရင်သူတို့ဟာလည်းတိုက်ပြီးပိုကောင်းအောင်လုပ်နိုင်မယ်စွန့်ရည်တွေကိုပြတ်တက်နိုင်စွာရှိကြပါမလားလို့လည်းလူကကြည့်နေကြတယ်ခင်ဗျအဲ့တော့တချို့နေရာလောက်သာလေဟိုအစ်စ်တွေကမဲနေရာရောင်းဆောင်ကြပြီချုပ်လိုက်လို့ရှိရင် NLD ကမဟုတ်ဆန်ရတဲ့ပုံပြီးတော့မကြက်လောက်ဘူးလားလို့တော့ကျွန်တော်ကြည့်မယ
်။တည်သူလူထုနဲ့ဆက်ဆံရမှာမောက်မာသူတွေ၊စီကံထိန်းသိမ်းရေးအရာအေးအေးယူခံထားရသူတွေကိုပါတီကိုယ်စားလှယ်ဖြစ်နေရွေးချယ်မှာမဟုတ်ကြောင်း NLD ပြောခွင့်ရဒေါက်တာမျိုးညွန့်ကသတင်းတောက်တွေကိုပြောပါရတယ်။လက်ရှိမှာကိုယ်စားလှယ်45ဦးလောက်ကိုပါတီကနေအေးအေးယူထားပါရတယ်။လက်ရှိပြည်ထောင်စုလွှတ်တော်မှာကိုယ်စားလှယ်စုစုပေါင်း659ဦးရှိပြီး NLD ကလွှတ်တော်ကိုယ်စားလှယ်59ရာခိုင်နှုန်းအခြားတိုင်းရင်းသားပါတီတီတီကကိုယ်စားလှယ်ပေါင်း17ရာခိုင်နှုန်း၊ကြမ်းခိုင်ပါတီက9ရာခိုင်နှုန်းနဲ့တက်မတော်က25ရာခိုင်နှုန်းအသီးသီးရှိနေပါရဲ့ရှင်။